မရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ယူကရိန်းရုရှားစစ်ပွဲဟာနိုင်ငံတကာတည်ငြိမ်အင်ဂျင်ရင်ကိုဆက်ပြီးတော့ချင်းချောက်နေပါတယ်။ရုရှားရဲ့ဓာတ်လက်နက်တွေကြောင့်အရက်သားတွေတေချေနေကြရပြီးယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အုံတွေလည်းထိခိုက်ပျက်စီးနေရပါတယ်။ရုရှားဘက်ကဆက်ပြီးတော့စစ်ဆင်နွှဲနိုင်ဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေကိုအီရန်မြောက်ကိုရီးယားနဲ့တရုတ်တို့ကထောက်ပံ့ပေးနေတာပါ။အကြမ်းဖက်ဝါဒကိုအဓိကပံ့ပိုးကူညီနေတဲ့ကမ္ဘာထိပ်တန်းနိုင်ငံဖြစ်တဲ့အီရန်ဟာရုရှားရဲ့ကျူးကျော်စစ်ပုံမအကောက်အောင်စီးရဲအထောက်အပံ့တွေကိုတိုက်ရိုက်ပေးအပ်နေပြီးရုရှားအစိုးရကအဲ့ဒီလက်နက်တွေနဲ့ယူကရိန်းအရက်သားတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ဖျက်ဆီးနေတယ်လို့အမေရိကန်ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်လက်ထောက်တန်းအမကြီးရောဘတ်ဝုဒ်ကအခုလိုပြောပါတယ်။
On the anniversary of Ukraine's independence from the Soviet Union, Russia reportedly used approximately 100 Shahed UAVs and glide bombs.
Soviet Union ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရခဲ့တဲ့နှစ်ပတ်လည်နေ့မှာပဲမောင်းသူမဲ့ Shahed UAV drone အစင်းရတရအပြင်ရှော့ချဘုံးတွေနဲ့ယူကရိန်းရဲ့လက်စစ်တအားလိုင်းတပ်အားပေးစစ်ုံတွေနဲ့တဘာဝဒဏ်ငွေစစ်ုံတွေအပါအဝင်နိုင်ငံတော်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်ရုရှားဟာအဲ့ဒီ UAV drone တွေကိုသူ့ဖရာထုတ်လုပ်တာဒါမှမဟုတ်အီရန်စီကဝယ်ယူတာဖြစ်ပါတယ်။ပဲ့ထိန်တုံးတွေကိုရုရှားနိုင်ငံစီအီရန်ကဆက်ပြီးတော့လွှဲပြောင်းပေးပို့နေမယ်ဆိုရင်တော့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်တိတိတသားအာဏာကျရောက်လာလိမ့်မယ်လို့လည်းတပ်အမတ်ကြီးဝုဒ်ကပြောပါတယ်။
The DPRK has unlawfully transferred dozens of ballistic missiles and more than 16,000
ဒါစနစ်ကြီးတဲ့ပဲ့ထိန်တုံးကြီးတွေခဲယမ်းမိကြောက်တွေခဲယမ်းဆက်ဆက်ပစ္စည်းတွေပါတဲ့ကွန်တိုင်နာ 16,500 ကိုမြောက်ကိုရီးယားကရုရှားကိုတရားမဝင်လွှဲပြောင်းပေးပို့ခဲ့တဲ့အတွက်ယူကရိန်းပြည်သူတွေရဲ့စစ်ဘေးဒုက္ခပိုးပြီးတော့တာရှည်လာစေခဲ့ပါတယ်။မြောက်ကိုရီးယားစီကပဲ့ထိန်ဒုံးကြီးတွေကိုဝယ်ယူခဲ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားကိုရင်ထောက်ခံထားတဲ့မြောက်ကိုရီးယားလက်နက်ရောင်းချမှုတားမြစ်ချက်ကိုချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။ရုရှားဟာတရုတ်နိုင်ငံစီကလည်းတိတာထင်ရှားတဲ့အထောက်ပံ့တွေရရှိခဲ့တယ်လို့တပ်အမတ်ဂျေဝုဒ်ကပြောပါတယ
် China is exporting to Russia nitrocellulose machine tools microelectronics optics and UAV
တရုတ်နိုင်ငံကတင်ပို့လိုက်တဲ့ nitrocellulose ဓာတ်ပေါင်းတွေစက်ပစ္စည်းကိရိယာတွေ microelectronic ပစ္စည်းတွေ UAV drone တွေအပြင် cruise drone ကြီးတွေနဲ့ရုရှားကယူကရိန်းအရသာပြည်သူတွေနဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေအတွင်းတရုတ်နိုင်ငံကတင်ပို့လိုက်တဲ့စစ်ဖက်အရက်ဖက်သုံးသင်္ကားတွေ၊ဒုံးကြီးတွေ၊ခဲယမ်းမီးကျောက်တွေနဲ့ရုရှားကစီးရင်အားတွေအကြီးအကျယ်တိုးချဲ့လာတာကိုတွေ့ခဲ့ရပါတယ်။ရုရှားအစိုးရရဲ့ကျူးကျော်စစ်ပွဲအတွင်းမြေစာပင်ဖြစ်ခဲ့ရသူတွေအတွက်တရားမျှတဝန်ရရှိရေးနဲ့သက်ဆိုင်သူတွေဘက်ကတဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုသွားမယ်လို့လည်းတပ်အမတ်ကြီးဝုဒ်ကပြောကြားခဲ့ပါတယ်။ယူကရိန်းပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဖြစ်မြောက်အောင်တွန်းအားပေးခဲ့ကြသူတွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ဖော်ထုတ်သွားမယ်လို့တန်အမတ်ကြီးဝုဒ်ကပြောပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။